ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့နေမီရှင်းနှင်းမှုကြောင့်အရက်သားတွေကတေဆုံးမှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်အလွန်စိုးရိမ်ကင်ဖြစ်နေတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တချိန်ထဲမှာပဲဘီကင်းလုံခြုံရေးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာနေတဲ့ဒုက္ခသည်တွေကိုလည်းဆက်ပြီးတော့လက်ခံဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုမေတ္တာရက်ခံလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကပြောပြပေးပါလိမ့်မယ်ခင်ဗျ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ် Guterres ကပြင်းပြင်းထန်ထန်ရှုံချထားတာပါ။ဒီအကြမ်းဖက်မှုဖြစ်စဉ်နောက်ပိုင်းလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းမှုကြောင့်အရက်သားတွေပါအသက်သေဆုံးမှုတွေရှိနေတဲ့အခြေအနေကိုအထူးစိုးရိမ်နေတာနဲ့ပတ်သက်လို့မနေ့ကအတွင်းမှုချုပ်ကနေပြီးတော့ကြေညာချက်ထုတ်ပြန်ရမှာနှစ်ဖက်အတိုင်းဝိုင်းမှာဒုက္ခရောက်နေသူအားလုံးကိုလိုအပ်တဲ့အကူအညီတွေပေးဖို့မြန်မာအစိုးရမှတာဝန်ရှိတယ်လို့တိုက်တွန်းထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Matthias Gilman က VOA ကိုအခုလိုပြောပါတယ
်။ So the Secretary General is deeply concerned at the reports of civilians being killed during security operations in Myanmar's Rakhine State.
ဒီကနေ့မှာလုံခြုံရေးတပ်တွေရဲ့နေမည်ရှင်းလင်းကာလအတွင်းအရက်သားပြည်သူတွေပါအသက်ခံရတယ်ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ကလုံမဲဆိုရင်မကင်ဖြစ်ပါလေ။အဂုလ25ရက်နေ့ကမြန်မာလူမျိုးရေးတပ်တွေတိုက်ခိုက်ခံရပြီးအခုနောက်ဆုံးတကြော့အကြမ်းဖက်မှုဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုတွေကိုအတွင်းမှုချုပ်ကပြစ်တင်ရှုတ်ချပြီးအကြမ်းဖက်မှုဖြစ်ပွားစေတဲ့အခြေခံကြောင်းရင်းကိုဖြေရှင်းနိုင်မှုအရေးကြီးတဲ့အကြောင်းနဲ့ဒုက္ခရောက်တဲ့သူတွေကိုလိုအပ်တဲ့အကူအညီတွေပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့မြန်မာအစိုးရမှတာဝန်ရှိကြောင်းထပ်ပြီးတော့တည်ပေးပါလေ။
ဒါပြင်ကိုဖီအန်နန်ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုလည်းအတွင်းမှုချုပ်ကအပြည့်အဝထောက်ခံပြီးမြန်မာအစိုးရအနေနဲ့ထိတိယောက်ယောက်အကောင့်ထဲပေါ်ပေးဖို့ကိုလည်းအတွင်းမှုချုပ်ကတိုက်တွန်းထားပါတယ်။နောက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့တော့ပြောခွင့်ရပုဂ္ဂိုလ် Matthias Gilman ကအခုလိုပြောပါတယ
်။ Recognizing that Bangladesh has hosted generously refugees from Myanmar for decades.
ဒီလိုပေါင်းများစွာမြန်မာနိုင်ငံကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကသဘောထားကြီးစွာလက်ခံခဲ့တာကိုလည်းအတွင်းမှုချုပ်ကအသိမှတ်ပြုသလိုတချိန်တည်းမှာပဲကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့လဲအာဏာပိုင်တွေကိုမြစ်တာရက်ခံပါတယ်ထွက်ပြေးလာသူအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပြီးတချို့ကထိခိုက်ဒဏ်ရာတွေရထားပါတယ
်မြန်မာအစိုးရအနေနဲ့လူသားချင်းစာနာမှုအေဂျင်စီတွေကိုအကူအညီနဲ့အကောက်အွယ်လိုအပ်နေတဲ့လူအဖွဲ့အစည်းထံကိုအဟန့်အတားမရှိလွတ်လပ်စွာသွားလာခြင်းပြုရေးအာမခံပေးဖို့အတွင်းမှုချုပ်ကတောင်းဆိုကြောင်းလဲMatthias Gilman ကဆိုပါတယ်အခုလိုဆောင်ရွက်ရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးကိုကုလသမဂ္ဂကလိုအပ်တဲ့အကူအညီတွေပေးဖို့အသင့်တင်ရှိနေကြောင်းအတွင်းမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တနည်းအနေနဲ့ကနိုင်ငံတော်အတိုင်းအမြင်ရုံးကနေထုတ်ပြန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်တဲ့ကြေညာချက်တစ်ခုမှာအချို့ INGO ဝန်ထမ်းတွေဟာအကြမ်းဖက်သမားတွေကိုအကူအညီတွေပေးခဲ့ကြောင်းသတင်းတွေထွက်လာပြီးအတည်ပြုနိုင်ဖို့ဆက်လက်စုံစမ်းနေကြောင်းဖော်ပြထားပါတယ်ဒီကြေညာချက်ဟာမြန်မာအစိုးရရဲ့တာဝန်မဲ့မှုကိုပြနေကြောင်းနိုင်ငံတကာလူ့အခွင့်အရေးဖွဲ့ကလည်းမနေ့ကတုံ့ပြန်ပြောဆိုခဲ့ကြပါသေးတယ်။အဲ့ဒီတည်းကနယူးယောက်ခြေဆိုင် HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ John Sipton ကတော
့ It's absolutely outrageous that the government would make an accusation like this.
မြန်မာအစိုးရကအခုလိုမျိုးတက်စီအထောက်အထားမရှိဘဲစွပ်စွဲဖော်ပြချက်ကိုလုံးဝလက်ခံနိုင်စရာမရှိပါဘူး။အထူးသဖြင့်ဒီဖွဲ့တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာနဲ့ရခိုင်လူမှုအတိုင်းအဝိုင်းနှစ်ဖက်စလုံးကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ပင်ပန်းခံမနာမနီစူးစမ်းဆောင်ရွက်နေတာပါ။တကယ်တမ်းကဒီလိုအကူအညီတွေကိုအစိုးရကလှုပ်ဆောင်ရမှာဖြစ်ပါတယ်။တကယ်လို့ဒါအစိုးရကတူတာဝန်ဖြစ်တဲ့နိုင်ငံသားဥပဒေပြင်ဆင်ဖို့တရားဥပဒေစိုးမိုးရေးရှိဖို့အမျိုးသားညီညွတ်ရေးစည်းစားတွေကိုကြီးပြောင်းဖြည့်ရှင်းပေးမယ်ဆိုရင်ဒီလိုမတည်ငြိမ်တာတွေဖြစ်လာမှာမဟုတ်ပါဘူး
။မေယူတောင်ပေါ်ကအကြမ်းဖက်သမားတွေခိုးအောင်နဲ့စခန်းချရာတဲတွေမှာကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကဖြန့်ဝေတဲ့စွမ်းအားနှင့်ဘစ်ကစ်တွေတွေ့ရှိခဲ့ကြောင်းနိုင်ငံတော်အတိုင်းအမြင်ရုံးရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ WFP အနေနဲ့အသေးစိတ်အချက်အလက်တွေကိုသိရှိလိုကြောင်းမြန်မာအစိုးရကအကြောင်းကြားထားတယ်လို့ WFP ကသတင်းဌာနတွေကိုတုံ့ပြန်တဲ့အီးမေးလ်မှာရေးသားထားပါတယ်။ဒါ့အပြင်အဲ့ဒီကြေညာချက်မှအကြမ်းဖက်သမားတွေအကြမ်းဖက်အုပ်စုတွေလို့အစိုးရကတရားဝင်ကြေညာထားတဲ့အတွက်Insurgents call the bomb ဆိုပြီးအမျိုးမျိုးရေးသားဖော်ပြချက်တွေကိုသတင်းမီဒီယာတွေအနေနဲ့တတိထားကြဖို့မြန်မာအစိုးရကပြောဆိုထားပါရဲ့ရှင်